အိန္ဒိယနိုင်ငံတောင်ပိုင်းကနတကာပြည်နယ်မှာအိုမီကရွန်မျိုးကွဲသစ်ကူးစက်သူ၂ယောက်ကိုပထမဆုံးအဖြစ်တွေ့ရှိတဲ့အကြောင်းကျန်းမာရေးရာရှိတွေကြာသပတေးနေ့ကအတည်ပြုလိုက်ပြီးကာကွယ်ဆေးတွေထိုးထားကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ပြည်ပကလာတဲ့အသက်46နှစ်နဲ့66နှစ်အရွယ်အမျိုးသားနှစ်ဦးမှာရောဂါပိုးစစ်ဆေးတွေ့ရှိတာဖြစ်ကြောင်းပြောပေမဲ့ပုဂ္ဂိုလ်ရေးလူလတ်ခွင့်ကိုမထိပါခြင်းနဲ့အတွက်အိန္ဒိယနိုင်ငံသားလားတခြားနိုင်ငံကလားဆိုတာကိုတော့ပြောဆိုဖို့ညှင်းဆန်နေတာပါ။ကူးစက်သူအတည်ပြုလူနာ၂ယောက်စလုံးဟာရောဂါလက္ခဏာပြင်းထန်မှုမရှိတဲ့အကြောင်းနဲ့သူတို့နဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းနောက်ဆက်တွဲစမ်းသပ်ဆစ်ဆေးနေကြောင်းပြောပါရယ်ထိတ်တလန့်ဖြစ်ဖို့မလိုပေမဲ့သတိထားဖို့လိုတဲ့အကြောင်းလဲအိန္ဒိယဆေးသုတေသနကောင်စီအကြီးအကဲဘလန်ဘဂါကာဗာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါကူးစက်မြန်ဒယ်တာမျိုးကွဲကြောင့်ဧပြီလနဲ့မေလမှာတကြော့ပြန်ကူးစက်မှုတွေနဲ့အကြီးအကျယ်ကျော်ရတဲ့အိန္ဒိယနိုင်ငံမှာကူးစက်မှုတွေရော့လာချိန်မှာပဲအိုမီကရွန်ပိုးစစ်ကူးစက်မှုတွေ့ရှိခဲ့တာဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့အိုမီကရွန်ပိုးစစ်ဟာကူးစက်မှုနှုန်းများနိုင်တဲ့အတွက်သတိပေးထားပါတယ်အိန္ဒိယနိုင်ငံမှာနိုင်ငံတကာလေကြောင်းခရီးစဉ်တွေဒီဇင်ဘာလမှာပြန်ဆောက်ဖို့မူလကစီစဉ်ထားပေမဲ့ဗိုလ်ထုနေကပဲရွှေ့ဆိုင်းလိုက်တာပါပြည်ပခီးသွားတွေပေါ်ပြည်ဝင်ခွင့်ကန့်သတ်ချက်ထုတ်ပြန်တာမျိုးမရှိပေမဲ့လည်းစမ်းသပ်စစ်ဆေးမှုတွေနဲ့တည်ထက်နေထိုင်ရမယ့်သတ်မှတ်ချက်တွေကိုတင်းကျပ်လိုက်ပါတယ်ကာယောဂါကူးစက်မှုအန္တရာယ်ရှိတယ်လို့သတ်မှတ်ထားတဲ့နိုင်ငံတွေကလာတဲ့ခီးသွားတွေအိန္ဒိယကိုရောက်လာတဲ့အခါစစ်စစ်ခံကြရမှာဖြစ်ပြီးအဖြေမတိရမချင်းလေဆိပ်ကထွက်ခွာခွင့်မပြုဖို့လဲစီကံတင်းကျပ်လိုက်တာဖြစ်ပါတယ်